သားညို smart tv ဝယ်ဖို့အစီအစဉ်ရှိတယ်ဆိုရင်လေအရင်ဆုံးတော့အဲ့ဒီ tv ကိုဆက်ဆက်ချင်းဆင်လို့ရှိရင် setting ကိုအသေးချဖတ်ပြီးလုပ်အောင်နော်မဟုတ်ရင်တော့ tv ကကိုယ့်ကိုပြန်ကြည့်နေလိမ့်မယ
်အစမ်းပါလားဗျဘယ်လိုမျိုးကြည့်တာတော့မဆွပြောင်းမှာ
video smart tv တွေတည်မကြောက်လားရှင်အဲ့ဒီ tv တွေကအဲ့ရ tv ကြည့်သူတွေရဲ့အချက်လက်တွေစုပြီးတော့မှတခြားကုမ္ပဏီတွေကိုပြန်ရောင်းလို့ American အစိုးရကိုဒေါ်လာ 1.2 သန်းဒဏ်ငွေဆောင်ရတဲ့တည်လေ
တည်ရလေ2014 February လကစပြီးတော့အမေရိကမှာရောင်းခဲ့တဲ့ video company ထုတ် smart tv အလုံးပေါင်း 7 သန်းလောက်က tv တက်ထားတဲ့အိမ်ကလူတွေဘလို့အစီအစဉ်တွေကြည့်တယ်လဲဘလို့စိတ်ဝင်စားမှုတွေရှိတယ်လဲဆိုတာကိုဒီ tv ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို video company ရဲ့ server စီကိုပိုင်ရှင်တွေမသိအောင်ပြန်ပို့ပြီးရဲအဲ့ဒီကနေမှ video company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့ American အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမှန်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှဒဏ်ငွေရိုက်တာရှင် Video Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Video Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြည့်ကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တဲ့ဒါရင်မကဘူးအဲ့ဒီအိမ်က internet ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ထဲက software ကနေပြီးတော့စုဆောင်းယူခဲ့တယ်ရယူရတဲ့နဲ့မပြီးဘဲနဲ့ဒီလေလာသုံးသက်တဲ့ company တွေကြော်ညာ company တွေလိုမျိုးတခြား company တွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ်video ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ
အခုတော့ဒီ American ပိုင်း video company ကဒဏ်ကြီး 1.2 သန်းပေးရတဲ့အပြင် 2016 မတ်လ1ရက်နေ့မတိုင်ခင်အထိပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့အချက်အလက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်အလက်တွေရယူမယ်ဆိုလို့ရှိရင်ကာကန်ရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက video တစ်ခုတည်းပါပါမဟုတ်ဘူး။ Smart TV ထုတ်တဲ့ company တိုင်းအနေနဲ့ TV ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့ကိုအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြပြသားသားရေးထားတယ်ဗျ။
တကယ်တော့ internet နဲ့ချိတ်ဆက်ထားသမျှ smart tv တွေတိုင်းက tv ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်အလက်တွေကိုရယူရတဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ smart tv model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအိမ်ရှင်တွေမသိအောင် tv ထဲက software ကရယူခဲ့တယ်ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်အသံနဲ့အမိန်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို tv အစ်စ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့တာပ
ါ smart tv တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ tv ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်လဲဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြရမှာမဟုတ်လား LG ကတော့ TV ကြည့်ကြသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေဓာတ်ရိုက်ပို့ပေးနိုင်မှုအတွက်လုပ်တာပါလို့ပြောတာပဲ
အဲ့ဒါကြောင့် Smart TV အများစုကပိုင်ရှင်တွေအကြောင်းကိုခြေရာကောက်နေကြတယ် Video ကတော့မိသွားလို့ဓာတ်ရိုက်ခံရတယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ The Verge Online သတင်း website ရဲ့စောင်းမတစ်ခုမှာရေးထားပါတယ်internet နဲ့ချိတ်ပြီးတော့ကြည့်နိုင်တဲ့ smart tv တွေတွင်မှမဟုတ်ပါဘူး amazon fire tv တို့ apple tv တို့ android tv တို့လိုမျိုး tv နဲ့ချိတ်ပြီးတော့ live stream tv တွေကြည့်လို့ရအောင်လုပ်ထားတဲ့ streaming box မျိုးတွေကိုယ့်အိမ်မှာရှိနေတယ်ဆိုလို့ရှိရင်လေအဲ့ဒီ set တွေကကိုယ့်အကြောင်းအချက်အလက်တွေစုနေတာတေချာတလောက်ရှိတယ်လို့ရေးပါတယ်အင်္ဂလိပ်လိုတော့ track လုပ်တယ်လို့ပြောပါတယ
် video နဲ့တခြား smart tv တွေကွာတာကအခုပြဿနာဖြစ်တဲ့ video tv တွေမှာ tv ပိုင်ရှင်တွေစီကအချက်အလက်တွေကိုရယူပါမယ်ဆိုတဲ့ setting ကိုစေုံထုတ်ကလေးကဖွင့်ထားတယ်အဲ့တော့ဒါကိုသတိမထားမိကြသူတွေကခံရတာပေါ့တခြား TV တွေကြတော့အဲ့ဒီချက်ကိုဖွင့်ပေးမလားပိတ်ထားမလားကိုယ့်ရဲ့သဘောတန်ရွေးချယ်လို့ရတယ်ဗျ
အဲ့ဒါကြောင့်မို့လို့ smart tv ဝယ်လာပြီးတော့အိမ်မှာတက်မယ်ဆိုလို့ရှိရင်ပထမဆုံး set up လုပ်တဲ့အခါမှာတည်တည်ချာချာ setting တွေကိုဖတ်ဖို့အကြံပေးချင်ပါတယ်။ကိုဘာအစီအစဉ်တွေစိတ်ဝင်စားတယ်လဲဆိုတာ tracking လုပ်တဲ့စနစ်တွေက tv တစ်ခုနဲ့တစ်ခုတော့မတူပါဘူး။လူသုံးများတဲ့ smart tv တချို့ရဲ့ tracking စနစ်တွေ setting မှာဘလို့ရှားရတယ်လဲဆိုတာ wired magazine ရဲ့ online ဆောင်းပါးတစ်ခုကိုအခြေခံပြီးတော့ခတ်တူတူပဲပြောပြရစေ။ဒီ video smart tv တွေမှာဆိုလို့ရှိရင်တော့ smart interactivity ဆိုတာကိုရှားရပါမယ်။ menu ကနေတဆင့် system ကိုသွားအဲ့ဒီအောက်ကမှ reset and admin ဆိုတာမှဒီ smart interactivity ကို off လုပ်လိုက်လို့ရှိရင် tracking စနစ်ပိတ်သွားမှာဖြစ်ပါတယ် LG smart TV တွေမှာဆိုရင်တော့ live plus လို့ခေါ်ပါတယ် TV menu မှာ live plus ဆိုတာကိုသွားရှာပိတ်ထားလိုက်လို့ရပါတယ်ဒါပေမဲ့နောက်ပိုင်းထုတ်တဲ့ web os စနစ်3 LG TV တွေဆိုရင်တော့စက်ရုံထုတ်ထဲကပိတ်ထားပြီးသားပါလာပါတယ်
Samsung Smart TV တွေကတော့ TV ကိုပထမဆုံးအချိန်စဖွင့်ပွင့်ခြင်းမှာပဲကိုဘာတွေကြည့်တယ်လဲဆိုတာကိုသူတို့က track လုပ်ချင်ပါတယ်ခွင့်ပေးမလားလို့မေးလို့ရှိပါတယ်အဲ့ဒီခါမှာ no လို့ဖြေလို့ရပါတယ် ဒါမှမဟုတ်လို့ရှိရင် menu မှာ terms and policy ဆိုတဲ့နေရာကိုသွားပြီးတော့အဲ့ဒီအောက်က sim plus and marketing ဆိုတာကို disable လုပ်ပိတ်ထားလို့ရပါတယ် Sony TV တွေဆိုလို့ရှိရင်လည်းအတူတူပါပဲ TV ကိုပထမဆုံး set up လုပ်လို့ရှိရင် tracking စနစ်ကို disable လုပ်ပိတ်ထားလို့ရပါတယ်
တခုရှိတာကအဲ့ဒီလိုမျိုး smart tv တွေရဲ့ tracking စနစ်တွေကို disable လုပ်လိုက်လို့ရှိရင်ကိုကြိုက်တတ်တဲ့ရုပ်ရှင်မျိုးတွေအစီအစဉ်မျိုးတွေကို smart tv ကနေပြီးတော့အကြံပေးတာမျိုးတော့ရှိတော့မှာမဟုတ်ပါဘူးသူတို့က tv ကြည့်တဲ့သူနဲ့ပတ်သက်လို့ track လုပ်တယ်ဆိုတာကလည်းအဓိကကြော်ညာဖို့သူတို့ရဲ့ပစ္စည်းတွေပိုကောင်းအောင်လုပ်နိုင်ဖို့ကြည့်တဲ့သူတွေကြိုက်တတ်တဲ့ဇာတ်လမ်းအမျိုးအစားတွေကိုရွေးပေးဖို့မဟုတ်လားကိုသားညုံရဲ့
တကယ်တော့ smart tv တွေမှာမဟုတ်ပါဘူး internet နဲ့ချိတ်ဆက်ထားလို့မြပစ္စည်းတွေကတနည်းမဟုတ်တနည်းနဲ့သုံးနေသူနဲ့ပတ်သက်လို့ဘလို့အလေးထားတွေရှိတယ်ဆိုတာကိုစုံစမ်းမှတ်သားနေကြတာပဲမဆွေမမောင်တချို့ website တွေဆိုလည်းအတူတူပါပဲကိုကသူရဲ့ web page မှာဘလို့အကြောင်းတွေကိုဘလောက်ကြာကြာကြည့်တယ်ဘာတွေစိတ်ဝင်စားပုံရတယ်ဆိုတာကိုမှတ်နေကြတာပဲသူတို့ဘက်ကကျတော့သူတို့စီလာသူတွေဘလို့အကြောင်းတွေကိုသိကျင်ကြတယ်စိတ်ဝင်စားတယ်ဆိုတာကိုသုံးသပ်နိုင်ဖို့လေ့လာတာပါ
တေးကြတာကတော့ internet ဝန်ဆောင်မှုပေးတဲ့သူတွေကကိုဘာကြည့်နေတယ်လဲဖတ်နေတယ်လဲဆိုတာကိုနီးတူပဲသူတို့ကလည်းအားလုံးကိုသိနေမြင်နေကြပါတယ်တဖက်ကလည်းအဲ့ဒီလိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်သင့်ပါဘူး Vizio Smart TV တွေလိုပဲပေါ့ဒါပေမဲ့သူတို့ကြောင့် internet ဆက် smart ပစ္စည်းတွေသုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုသင့်တယ်ဆိုတာကိုသတိထပ်ပြီးတော့ပေးလိုက်တယ်လို့ဖြစ်နေပါတယ်ရှင်